ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချင်းရေးစခန်းတစ်ခုကိုတပ်မတော်ကသိမ်းလိုက်နိုင်တယ်လို့ပြောတာကို AA ဘက်ကညင်းပါတယ်။ရခိုင်ပြည်နယ်မင်းပြားနယ်ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်နေတာတွေကိုတော့နှစ်ဖက်စလုံးကအတည်ပြုပြောပါတယ်။တိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးနေရတဲ့ဒုက္ခတွေအရေးအတွက်လည်းတနေ့တခြားတိုးလာနေပါတယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုဟင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးမနေ့ကပလက်ဝစိုက်ပွဲမှာတပ်မတော်ဘက်ကနေအေအေယာယီတဲစခန်းကိုစိမ့်ပိုက်ရရှိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုရုပ်စုံမင်းထွန်းကပြောပါရယ
်။မနေ့ကတော့မင်းပြားဘက်မှာကျွန်တော်တို့ထိပ်တိုက်ပွဲဖြစ်ပွားကြတာရှိတယ်။ပလက်ဝဘက်မှာလည်းကျွန်တော်တို့ထိပ်တိုက်ပွဲဖြစ်ပွားကြတာရှိတယ်။မင်းပြားဘက်မှာကကျွန်တော်စီကနေထိပ်တိုက်ကံရရှိမှုတယောက်ရှိခဲ့တယ်။ပလောဝတောင်ပဲဆမ်းမှာတော့ကျွန်တော်တို့နမတာစီးရွာရဲ့အရှိတောင်ပဲဒီတိုက်ပွဲဆက်ပါကတာဖြစ်လို့မှုဖြစ်ပါလို့ရှိတယ်။အဲအဲ့မှာတော့ကျွန်တော်တို့ဒီအခြေပြုသွားတဲ့ယာယီစခန်းတစ်ခုရလိုက်တာရှိတယ်။အဲ့မှာတဲ30နှလုံးလောက်ရှိတယ်။ဒီကံတစ်ချို့နဲ့အဖြေရုပ်ပါတော့အဲ့ဒီရလိုက်တာရှိတယ
်။မနေ့ကပလောဝတိုက်ပွဲမှာအေးအေးယာယီစခန်းတစ်ခုတိမ့်ပတ်ခံရတဲ့အခြေအနေကိုအေးအေးဘက်ကတည်မပြုတ်နိုင်သေးသလိုမင်းပြားနဲ့ပလောဝမြို့နယ်အတွင်းတိုက်ပွဲပြင်းထန်ဖြစ်ခဲ့ကြောင်းအေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်။
စိတ်ဓာတ်ရည်ရပြပြနေတဲ့သူတို့ရဲ့ရေးကိုယ်တွေဒီတော့စိတ်ဓာတ်ရည်ရနှင်းနေဖို့အတွက်လေ့ကျင့်စကန်သိစီရမိတယ်ဆိုပြီးတော့ဒီလိုမျိုးလုံးချံဖန်တီးပြီးတော့ပြောတဲ့ဥစ္စာတွေဖြစ်နိုင်တာပေါ့အဲတော့ဘလဝမြို့နယ်ထီမှာတော့ဒီဩဂတ်လ5ရက်မနက်9နာရီမှာနမတာရွာရဲ့အရှိဖဲ့ပေါ့နော်တောင်တန်းပေါ်မှာနေပြီးတော့အဲ့မှာတိုက်ပွဲဖြစ်ခဲ့တာရှိတယ်ထဲပြည်ရွာရဲ့အနောက်မြောက်ဖက်ကအဲ့မှာတိုက်ပွဲဖြစ်တာရှိဒီမင်းရမြို့နယ်ကလမတောင်တောင်တန်းပေါ်မှာပေါ့နော်ထိုးစီးဆင်လာတဲ့ဒီပမာစစ်တပ်နဲ့ကျွန်တော်တို့ဒီရခိုင်တပ်တို့တိုက်ပွဲဖြစ်တာရှိတယ်။ဒီဩဂတ်လ5ရက်နေ့တိုက်ပွဲဖြစ်ခြင်းတခြားလုံးမှာဒီပမာစစ်တပ်ဘက်ကတော့ကြားဆုံးတဲ့သူက6ဦးရှိတယ်။ဒါရရတဲ့ဥစ္စာက20ကျော်ရှိတယ်။
အေကပြောတဲ့မြန်မာတပ်မတော်ရဲ့ထိခိုက်ကြဆုံမှုနဲ့ပတ်သက်ပြီးတိကျတည်ပြချက်တော့မရသေးပါဘူး။ဒါ့အပြင်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မင်းပြမြို့နယ်ပုံသာချောင်းဘက်မှာရှိတဲ့နန်းသက်ညောင်ချုံကြက်ချောင်းစတဲ့ရွာတွေကိုလည်းမြန်မာစစ်တပ်ကရေလန်းခရီးပိတ်ပင်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီရပိုင်းတွင်ဖြစ်ပွားနေတဲ့မင်းပြမြို့နယ်တဲတိုက်ပွဲတွေမှာဒလူချောင်း၊ကလမတောင်အပါအဝင်ကျေးရွာ၁၀ရွာဝန်းကျင်ကရွာသား2500လောက်စစ်ဘေးသိမ်းရှောင်နေရပါတယ်။ချင်းမြစ်နယ်ပလက်ဝါမြို့နယ်မှာလည်းမြန်မာစစ်တပ်နဲ့အီရူတိုက်ပွဲတွေကြောင့်စစ်ရှောင်ဦးရေ4000နီးပါးရှိလာနေပြီလို့ချင်းမြစ်နယ်ဆိုရဖက်ကအတည်ပြုပြောဆိုပါတယ်။ဒေသတွင်းလုံခြုံရေးရနေထိုင်ဖို့ခက်ခဲတဲ့စစ်ဆောင်တွေအတွက်ပလက်ဝါမြို့ပေါ်မှာနေရာချထားပေးမယ်လို့ချင်းပြည်နယ်ဆိုရဖွဲ့စီပင်လှက်စစ်နဲ့စစ်မှုလက်မှုဝန်ကြီးဦးစိုးထက်ကပြောပါရယ
်။ဟိုနေရာချဖို့လုပ်ထားပါတယ်။ဒီကျွန်တော်တို့အေကဘာလဲတဲ့ဖက်ကိုခေါ်သွားတယ်။90ဦးထက်ကနေဟို12ဦးပြန်လာတော့တပုတ်ရှိတယ်။မိသားစု၄ဦးပေါ့။အဲ့ဒီဟာကိုကျွန်တော်ပလက်ဝါမှာလက်ရှိကျွန်တော်မြေပြတ်ချထားပေးတယ်။အခုနောက်ထပ်ချုပ်ပေးလိုက်လို့အခုရောက်လာတဲ့အဲ့တည်းကနေရလို့လိုက်တဲ့39ရက်သူတို့လောဆယ်မိစာပေးရမယ်မိစာပေးကနေဒီပလောဝတ်ထက်မှာသူတို့စစ်ပေးကြတယ်ဒီနေရာစစ်ချက်လို့နေနေဆိုလက်ကျွန်တော်မြန်မာချက်ထားပြီးပြင်ထားတာ
ပြီးခဲ့တဲ့လကုန်ပိုင်းကဘင်္ဂလားနယ်ဇာဘက်မှာတိမ်းချောင်နေတဲ့ပလောဝတ်မြို့နယ်ကကင်းစလင်းစစ်ဆောင်ရွာသားတွေကိုနေရာချထားပေးမှဖြစ်ပြီးတခြားကျေးရွာကစစ်ဆောင်တွေကိုလည်းသူတို့ရဲ့စန္ဒရနေမယ်ဆိုရင်မြေခွက်ချထားပေးဖို့စီစဉ်နေတယ်လို့လည်းဝန်ကြီးဦးစုထက်ကပြောပါတယ်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲစဉ်တွင်ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာစစ်ရှောင်ဥယျာဉ်6,500နီးပါးရှိလာနေပြီဖြစ်ပါတယ်ခင်ဗျာ